ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မီးဝါကြီးရွာမှာနိုဝင်ဘာလ21ရက်နေ့ကတပ်မတော်စစ်ကြောင်းတစ်ခုကခေါ်ဆောင်သွားတဲ့အမျိုးသား6ဦးကိုပြန်လွှတ်ပေးဖို့မိသားစုဝင်တွေစုပေါင်းလက်မဲ့ရေးထိုးပြီးတော့မနေ့ကစာရေးသားပေးပို့လိုက်တာပါ။ကာကွယ်ရေးဝန်ကြီးဌာနပြည်သူ့လွှတ်တော်တိုင်ကြားစာနဲ့အသနာခံစာရေးရာကော်မတီဥက္ကဋ္ဌတို့ထံကိုလိမ့်မှုပြီးတော့စစ်တွေစာတိုက်ကနေတဆင်းမနေ့ကပေးပို့လိုက်တာဖြစ်ပါတယ်။နိုဝင်ဘာလ21ရက်နေ့မနေ့ပိုင်းမှာအင်အားရာဂဏန်းနေပါရှိတဲ့တပ်မတော်စစ်ကြောင်းတစ်ခုကရွာတွေကိုရောက်ရှိလာပြီးတော့လက်ဖက်ရည်ဆိုင်မှာထိုင်နေတဲ့ရွာသားတွေကိုခေါ်ဆောင်သွားတာလို့ဆိုပါတယ်။တပ်ကခေါ်ဆောင်သွားသူတွေဟာအသက်50အရွယ်ဦးကျော်တန်း52နှစ်အရွယ်ဦးရွှေနှုံး32နှစ်အရွယ်ဦးသန်းဦးလှိုင်32နှစ်အရွယ်ဦးညီညီအောင်နဲ့လက်ဖက်ရည်ဆိုင်မှာထိုင်နေကြတဲ့တခြားဧည့်သည်နှစ်ဦးတော့ဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။အရှင်တပတ်လောက်အကြာအဲ့ဒီစကြောင်းဂျန်ခါစေးရွာကိုရောက်ရှိလာခြင်းမှာမိသားစုဝင်တွေကသွားတွေ့ဖို့ကြိုးစားခဲ့တယ်လို့ရှာဦးတဲ့ကတူဖြစ်သူဦးကျော်တန်းရဲ့ဇနီးဒေါ်မမကြီးက RFA ကိုပြောပါတယ်။
အတင်းအိမ်ဆောင်ကိုတခြားလွှဲပြီးပါဆိုပြီးကနခင်ဖို့လာစပါရေအတင်းအိမ်ဆောင်လည်းဒီခွန်ရပါလားဟိုတောက်ဖို့လာစပါရေမှာရာထိမှဘမောင်ခါရပါရေသူ့ဘူရေဇာတော်နာလာစလီလဲဇာလုံးဖို့လာစလီလဲရေပိုင်ပါပါအတင်းအိမ်ဆောင်တိကိုကြောင်ရလို့လာစပါပြီးဖို့ရေတင်ကမနာနေလဲနောက်ထက်ဖို့ပ
ါဂျမအမျိုးသားကိုပြန်လှည့်ပြီးပါဆိုပြီးအသနာခံဖို့သွားခဲ့တာပါဂျမအမျိုးသားနဲ့တွေ့ခွင့်ရကျင်လာလဲပါပါတယ်ဒါပေမဲ့ရွာလေးကိုတော့မဝင်ခဲ့ရပါဘူးတက်ကဘာကြောင့်လာတာလဲဘာလုံးဖို့လာတာလဲမေးတော့ကျမကအမျိုးသားအတွက်စိုးရင်လို့လာတာလို့ကျမကပြောလိုက်ပါတယ်။သူတို့ကတော့နောက်ထပ်မလာနဲ့ဆိုပြီးပြန်ပြောခဲ့ပါတယ်လို့သူကရခိုင်တိုင်းရင်းသားဘာသာစကားနဲ့ပြောဆိုသွားတာပါ။အဲ့ဒီတက်မတော်စစ်ကြောင်းကတာဝန်ရှိသူတွေကိုကြေးရွာလူကြီးတချို့ကတွားရောက်တိစုံခဲ့ရမှာလဲ။ပြန်လွှတ်ပေးမယ်လို့ပြောဆိုပေမဲ့ဖမ်းဆီးခံရသူတွေနဲ့တွေ့ဆုံခဲ့မရခဲ့တယ်လို့သတင်းမီဒီယာတွေကမပြောဘူးဖိအားပေးခံခဲ့ရတယ်လို့ရွာသားတွေကပြောပါတယ်။တက်မတော်စစ်ကြောင်းနဲ့တွားရောက်တိစုံခဲ့တဲ့အဲ့ဒီကြေးရွာလူကြီးတွေကို RFA ကမေးမြန်းဖို့ကြိုးစားခဲ့ပေမဲ့လုံခြုံရေးကိုစိုးရင်ရလို့ဆိုပြီးတရားဝင်ပြောဆိုဖို့ညှင်းဆန်ခဲ့ကြပါတယ်။လုံးကြုံရေးအရာအမည်မဖော်လို့တဲ့ကြည်ဝါသားတို့ကတော့အခုလိုပြောပါတယ်
။ရွာသေးကိုဝင်လာပြီးတော့နောက်သူတို့စစ်ကြောင်းသွားတဲ့ဒီမှာဒီဆောက်ရပုံနေပြီးတော့ခေါ်သွားပါတယ်။လင်းရဆိုပြီးတော့ကျွန်တော်တို့ရွာကခေါ်သွားတာပါ။ရွာကလူကြီးသွားတဲ့ဒီမှာနေပြီးတော့သူတို့ကိုအပြစ်မရှိလို့ရှိရင်တကယ်မှပါလို့ပြောပါတယ်။ဘာကြောင့်ပြန်ပြေးရလဲဆိုတာကိုတော့ကျွန်တော်တို့အစ်ကျမဆွတဲ့ပါဘူး။တိုင်းမြတ်ဘူးတည်းမလွတ်လည်သိကြတော့
ပြန်လွတ်မလာသေးတဲ့လူရှာဦးအကြောင်းကိုမေးမြန်းဖို့တက်မတော်တည်င်းမှန်ပြန်ကြားရေးအဖွဲ့ကဘုံမှုကျိုးစုံမင်းထွန်းနဲ့အနောက်ပိုင်းစစ်တပ်နာချိုတိုင်းဦးစီဘုံမှုကြီးဝင်းစိုးဦးတို့ကို RFA ကဒီနေ့ညနေပိုင်းမှာအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိကြပါဘူး။ကြောက်တော်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးထွန်းဝင်းကတော့ရွာသား၆ဦးကိစ္စနဲ့ပတ်သက်လို့သူ့အစီအစဉ်ကိုအခုလိုပြောပါတယ်
။ဆိုတော့မိသားစုဝင်တွေနဲ့ကျွန်တော်တို့တွေ့တယ်။တွေ့ပြီးတော့ကျွန်တော်တို့ဒါဒီကိစ္စနဲ့ဆက်ဆက်ပြီးတော့မှကူညီပေးနိုင်မဲ့အဖွဲ့အစည်းတွေကိုကျွန်တော်တို့ဆွေးနွေးပြီးတော့မှဒါစာပို့ကြတယ်ပေါ့။ဆိုတော့ကျွန်တော်စီကိုလည်းစာပို့တယ်။ကျွန်တော်လွှတ်တော်အခုတော့ခွင့်နဲ့ရောက်နေတာပေါ့ကြောက်တော်ပေါ့။ဆိုတော့လွတ်တော်ရောက်တဲ့အခါမှာကျွန်တော်အဲ့ဒီမှာရှိတဲ့အဖွဲ့အစည်းတွေပေါ့။ဟိုလူခွဲကော်မရှင်ကိုကျွန်တော်ပို့မယ်။တက်ပြီးတော့ဆက်သွယ်ဆောင်ရွက်လို့ရမယ်။တက်ဖက်ဆိုင်ရာကျွန်တော်တို့အဖွဲ့အစည်းတွေတချို့ကိုကျွန်တော်တို့လှည့်ပြီးတော့အကူအညီတောင်းတာတွေကျွန်တော်တို့အဲ့ဒီ message တွေပို့တာတွေကျွန်တော်ဆက်လုပ်ပါဦး
။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့စက်တလအတွင်းရခိုင်တပ်တော် AA နဲ့ဆက်နွယ်တဲ့ဆိုတဲ့တန်တရားနဲ့တရားရုံးမှာဆွဲဆွဲထားတဲ့အမှုံပါ40ချက်မှုန်ချီပြီးဆွဲဆွဲခံထရရသူအရေးအတွက်ကတော့900လောက်ရှိတယ်လို့စစ်တွေမျိုးအခြေစားရဲ့သတင်းဥပဒေအထောက်အကူပြုအဖွဲ့ကမကြသေးခင်ကထုတ်ပြန်ထားပါတယ်ခင်ဗျာ။